မြန်မာနိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာရုပ်ရှင်ပွဲတော်မှာကျမတို့ VOE American အသံကနေပေးတဲ့စုကိုပထမဆုံးအကြိမ်ချီးမြှင့်သွားမယ်အကြောင်းပြောပြမှာပါဒီရုပ်ရှင်ပွဲတော်ဟာ2016ခုနှစ်လူအခွင့်အရေးနဲ့လူကုန်တိတ်ခါနိုင်ငံတကာရုပ်ရှင်ပွဲကျင်းပနေတာလည်းဖြစ်ပါတယ် UDHR ခေါ်တဲ့ပြည်ပဆိုင်ရာလူခွင့်ရေးကြီးညာစာရင်းပါအခြေခံလူခွင့်ရေးတွေကိုမှတ်တမ်းတင်ရုပ်ရှင်ကားတွေကနေအများပြည်သူနားလည်သိရှိလာအောင်ရုပ်ရှင်အတက်ပညာကတစ်ဆင့်ဖော်ပြတဲ့ရုပ်ရှင်ပွဲတော်ကိုစထုတ်တာအကြိမ်မြောက်ကျင်းပနေတာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုစီသူကပြောပြမှာပါရှင
်လူတွေရဲ့အခွင့်အရေးဆုံးရှုံးမှုတွေကိုနီလန်းမျိုးစုံနဲ့ဖော်ထုတ်ထားတဲ့အမျိုးမျိုးသောရုပ်ရှင်တွေပါဝင်ရှင်ပြန်တဲ့လူခွင့်ရေးလူကုန်တဲ့ခါနိုင်ငံတကာရုပ်ရှင်ပွဲတော်ကိုရန်ကုန်မြို့မှာ၄ကြိမ်မြောက်ကျင်းပနေတာပါလူခွင့်ရေးနဲ့လူကုန်တိခါကိုအပြည့်အစုံဖော်ကျူးနိုင်တဲ့ရုပ်ရှင်ကိုရွေးချယ်စုပေးတဲ့အခါဒေါ်ဆန်းစုကြည်စုမင်းကိုနိုင်စုဟန်တာဝရီဦးဝင်းတင်စုတွေအပြင်စု၉စုကိုချီးမြှင့်ပေးမှာဖြစ်ပါတယ်ဒီနေ့အတွက်ထူးထူးခြားခြားအနေနဲ့တော့ VOA American အသံအနေနဲ့ရွေးချယ်ချီးမြှင့်တဲ့ VOA စုပါဝင်လာပါတယ် VOA ကချီးမြှင့်တဲ့စုအကြောင်းVOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကအခုလိုပြောပါရယ
်အထူးသဖြင့်ပေါ့နော် VOA ဆိုတာကကျွန်တော်တို့အနေနဲ့ကလူခွင့်ရင်းနဲ့လူဂုံတိတ်ခါဆိုတာကိုအမြဲတမ်းတံမိုးထားမယ့်အရာဆိုပြီးတော့အစင်တစိုက်ကျွန်တော်တို့အနေနဲ့ပဒင်းပေးမှုအရာရောနောက်ပြီးတော့ဒီအချက်လက်တွေကိုကျွန်တော်တို့အမြဲတမ်းတစိုက်မမတ်ညှင့်တင်ပေးခဲ့တဲ့ဌာနတစ်ခုလည်းဖြစ်ပါရယ်အဲ့တော့အခုနှစ်စဉ်ဒီပွဲတော်ကိုကျင်းပနေရဆိုရင်လည်းအခုဒီ၄နှစ်မြောက်နေ့မှာကျွန်တော်တို့အနေနဲ့အခုအခွင့်အခါကြုံကြိုက်လို့ပေါ့နော်အားပေးခွင့်ရရှိတယ်နောက်ပြီးတော့စုအနေနဲ့လည်းပေးခွင့်ရတယ်ဆိုတော့ကျွန်တော်တို့ဒါကအားပေးအားမြောက်ပြုတင်တဲ့ကိစ္စအနေနဲ့ယူဆလို့ကျွန်တော်တို့ VOA စုကိုလာပေးရပ
ါဒီနေ့ကျင်းပတဲ့ရုပ်ရှင်ပွဲတော်မှာနိုင်ငံတကာရုပ်ရှင်နဲ့မြန်မာရုပ်ရှင်60ကျော်ကိုနိုင်ငံတကာနဲ့ပြည်တွင်းမှာရှိတဲ့နယ်ပယ်အသီးသီးကကျွမ်းကျင်သူတွေကအမှတ်ပေးရွေးချယ်တာအပြင်ရုပ်ရှင်ပွဲလာသူတွေရဲ့ထင်မြင်ယူဆချက်တွေနဲ့စုပေးရွေးချယ်သွားမှာပါအခုနှစ်ရုပ်ရှင်ပွဲတော်ဖွင့်ပွဲမှာပြသဖို့ကနဦးကြော်ညာထားတဲ့ Twilight Over Burma ဇာတ်ကားကိုပြသခွင့်မရတာကြောင့်တခြားပြိုင်ပွဲဝင်ရုပ်ရှင်ကားတွေကိုပြသခဲ့ရပါတယ်။1960ဝန်းကျင်စစ်အုပ်ချုပ်ရေးလက်ထက်တီဘောစော်ဘွားစကြဆိုင်မိသားစုရဲ့နိုင်ငံရေးနောက်ခံသမိုင်းကိုဖော်ကျူးထားတဲ့ဒီရုပ်ရှင်မှာစစ်တပ်ရဲ့ခွင့်ရေးချိုးဖောက်မှုတွေအကြောင်းကိုဖော်ကျူးထားတာကြောင့်အခုလိုအပိတ်ပင်ခံရတာဖြစ်တယ်လို့လူခွင့်ရေးရုပ်ရှင်သိပ္ပံရဲ့အမှုဆောင်ဒါရိုက်တာမတ်မုံမုံမြတ်ကပြောပါတယ
်။ Same classification ပေါ်ပေါ်ရုပ်ရှင်စတင်နိုင်ရေးပေါ်ရ။ကျွန်တော်မနေရမှာပေါ့နော်။ဒီသူရဲ့စဉ်းစားအစဉ်တန်းသတ်မှတ်ချက်စာလေးထွက်လာပါတယ်။ခွင့်မပြုပေါ့။သူရဲ့မှတ်ချက်ကဘာလဲဆိုတော့ဒီရုပ်ရှင်မှာဒီရှမ်းအမျိုးသမီးတွေကိုဒီမရေချင်းနဲ့ဖမ်းနေပါတယ်။ဒီမှာစစ်သားတွေကပေါ့နော်။ပြီးတော့အဲ့ဒီဟာဒီကျွန်တော်တို့နိုင်ငံရဲ့ဟိုတပ်မတော်ရဲ့ image ကိုဘုံရိပ်ကိုထိခိုက်စေတယ်ပေါ့။ဒါကြောင့်မို့လို့ပြတာတင်ပါလို့ဆိုတော့မှတ်ချက်နဲ့ထွက်လာတယ်။ဆိုတော့ကျွန်တော်တို့ဒီဟာကိုသိခဲ့ဟိုလူငယ်တဲ့၃လေးရဲ့ကလေးကသိခဲ့ပါတယ်။ဒါပေမဲ့လည်းကျွန်တော်ဝင်ချင်းရတဲ့ဆင့်ချက်စူးစမ်းနေခဲ့တာပေါ့နော်။ဒါပေမဲ့လည်းသုံးချင်မှရတယ်
။လူ့ကွင်ရင်နဲ့ပတ်သက်တဲ့နိုင်ငံတကာကရုပ်ရှင်တွေကိုပါဝင်ပြတာတဲ့ဒီရုပ်ရှင်ပွဲတော်ဟာအရှိတောင်အရှာမှာအကြီးမားဆုံးရုပ်ရှင်ပွဲတော်ဖြစ်လာနေပါပြီ။မြန်မာနိုင်ငံမှာလူခွင့်ရင်နဲ့ပတ်သက်လို့လူများမသိသေးတဲ့အကြောင်းအရာဇာတ်လမ်းတွေကိုဖော်ထုတ်တင်ပြထားတဲ့တက်ကြွတဲ့လူငယ်ရုပ်ရှင်ရိုက်ကူးသူတွေထွက်ပေါ်လာတာဟာဒီရုပ်ရှင်ပွဲတော်ရဲ့အဓိကအကျိုးမြတ်ဖြစ်တယ်လို့လူခွင့်ရင်ရုပ်ရှင်သိပ္ပံရဲ့အမှုဆောင်ဒါရိုက်တာမတ်မုံမုံမြတ်ကပြောပါရစေ။
ဥပမာတစ်ခုပြောရရင်ကျမတို့ရဲ့ဟိုပါပေါ့နော်နှစ်တိုင်းနှစ်ဆင်ပြုလုပ်တဲ့ဒီလူခွင့်ရရုပ်ရှင်ထုတ်လို့ရတင်တန်းကြောင်းပေါ့နော်အဲ့တင်တန်းကြောင်းမှာကျမတို့ခေါ်လို့ရှိရင်လူငယ်တက်၁၈ကနေ30ကျွန်းလူငယ်တွေကိုပဲခေါ်ပါတယ်ဒါကြောင့်မလို့လူငယ်ဒါရိုက်တာတွေအခုဆိုလို့ရှိရင်ကျမတို့ကျောင်းကနေမွေးထုတ်တဲ့လူငယ်ဒါရိုက်တာပေါင်း36ယောက်ရှိပါပြီဆိုတော့ဒါကလည်းကျမတို့လူငယ်ကြားထဲမှာလူငယ်ကြားထဲမှာရုပ်ရှင်ဖန်တီးမှုအဖြစ်မှာလူခွင့်ရနဲ့ပတ်သက်တဲ့အသိပညာပေါ်တော့လူခွေရဲ့အကြောင်းအရာနဲ့ပတ်သက်တဲ့စိတ်ဝင်စားမှုကိုပို့ပြီးတိုးပွားလာတယ်လို့ပြောမယ်ဆိုပြောလို့ရပါတယ်။အဲ့ဒီအပြင်မှာလူငယ်တွေထဲမှာလည်းကျွန်တော်တိုင်းသားလူငယ်တွေပါတယ်၊မျိုးသမီးတွေပါတယ်။နောက်ပြီးတော့ကျွန်တော်သက်ဆိုင်ရာဒေသခံတီတီရပုဂ္ဂိုလ်တွေပါတယ်။နောက်တစ်ခါကျွန်တော်ဒီရန်စာပေါင်းစုံပေါ် LGBT ဂေးအဲ့လိုမျိုးပေါ့နော်။သူရဲ့အုပ်စုအလိုက်ပေါ့နော်။အားလုံးပါဝင်နိုင်အောင်လို့ကျွန်တော်ကရွေးချယ်ထားပါတယ်။
လူခွင့်ရလူကုန်တဲ့ခါနိုင်ငံတကာရုပ်ရှင်ပွဲတော်ရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအနေနဲ့စုရရုပ်ရှင်ကားတွေကိုရန်ကုန်မြို့ပြင်အခြားမြို့ကြီးတွေနဲ့နိုင်ငံတကာမှာပြသတာဖြစ်ပါတယ်။ရုပ်ရှင်ပွဲတော်မှာတော့ပြည်ရင်းကရက်ကူးတင်ဆက်တဲ့ကားတွေပြင်နိုင်ငံတကာရုပ်ရှင်တွေကိုလည်းပါဝင်ပြသမှာဖြစ်ပါတယ်။ပြိုင်ပွဲဝင်ရုပ်ရှင်ကားတွေကိုရန်ကုန်နေပြည်တော်ရုပ်ရှင်ရုံ၊ဂျန်ရှင်မော်ဒန်၊ဂျန်ရှင်စကွဲရုပ်ရှင်ရုံတွေမှာဂျွန်လ15ရက်နေ့ကနေဂျွန်လ18ရက်နေ့အထိပြသသွားမှာဖြစ်ပြီးတော့19ရက်နေ့မှာစုတွေကိုချင်းမြင့်သွားမှာဖြစ်ပါတယ်ခင်ဗျာ။